ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုဖို့အမေရိကန်ကဆုံးဖြတ်ခဲ့တဲ့ပေါ်အမေရိကန်ရဲ့အခိုင်အမာမဟာမိတ်တချို့ကိုယ်တိုင်ကတောက်ချန်လေးကလုပ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတွင်တောင်းခွက်ခဲ့ကြပါတယ်။ဒါဟာနိုင်ငံတကာဥပဒေကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်တွေနဲ့ဆန့်ကျင်နေတယ်လို့ကောင်စီဥက္ကဋ္ဌဆွီဒင်သံမတ်ကြီးအိုလူးစကူကပြောပါတယ်။ဂျေရုဆလင်မှာနောက်ဆုံးဖြည့်ရှင်းသတ်မှတ်ရမယ့်ကိစ္စဖြစ်ပြီးသက်ဆိုင်သူတွေအကြားစစ်ဆက်ညှိနှိုင်းမှုတွေနဲ့သာဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ကောင်စီဥက္ကဋ္ဌကပြောပါတယ်။ဒီတော့ဒီမှာပဲပါလက်စတိုင်းတွေက day of rage ဒေါသနေ့လို့သတ်မှတ်ပြီးတောက်ကြနေကလုပ်တဲ့ကောက်ကွက်ဆန္ဒပြပွဲတွင်ဂါဇာကမ်းမြောင်ဒေသမှာအစ္စရေးစစ်သားတွေနဲ့ရုံးဝင်းဆန်ခတ်ဖြစ်ပြီးတဲ့နောက်အစ္စရေးစစ်တပ်ကပစ်တဲ့အတွက်ပါလက်စတိုင်းမျိုးသားတို့ဒေဆုံးသွားပါတယ်။အစ္စရေးဂါဇာနယ်စပ်တစ်လျှောက်မှာဖြစ်တဲ့ရုံးဝင်းဆန်ခတ်မှုတွေတွင်အသက်30အရွယ်မာကမှုအယ်မာဇရီဒေဆုံးသွားတယ်ဆိုတာအစ္စရေးကျန်းမာရေးဌာနကအတည်ပြုပါတယ်။ဂါဇာတော်မိုင်းကခန်းယူနစ်အရက်မှာအကြမ်းဖက်အဓိကုန်းနေဖြစ်အောင်အဓိကလှုံ့ဆော်စီးရင်သူတွေလို့ဆွဆွဲပြီးလူနှစ်ယောက်ကိုပစ်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကအတည်ပြုပါတယ်။ဘက်သလီဟမ်မှာလုပ်တဲ့ Day of Rage ဆန္ဒပြပွဲတွင်ပါလက်စတိုင်းဆန္ဒပြသူတွေကိုအစ္စရေးရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးဖြိုခွဲခဲ့ပါတယ်။